အလဲပန်သတင်းမီဒီယာသမားသုံးဦးပေါ်မှာနိုင်ငံတော်အကြီးညိုပြတ်စင်မှုပုံမှန်900ခါခွေနဲ့ဆွဲဆိုထားတဲ့အမှုကိုရန်ကုန်တိုင်းအစိုးရအဖွဲ့ကရုပ်သိမ်းစွာတင်လိုက်ပါတယ်။သတင်းမီဒီယာကောင်စီနဲ့ဆက်လက်ညှိနှိုင်းသွားမယ်လို့လည်းဆိုထားပါတယ်။သတင်းပြေဆိုတော့ VOA
သတင်းတောင်မမေခသတင်းပေးပို့ထားပါတယ်။ဒီကနေ့တာဝန်မျိုးနယ်တရားရုံးကအလဲပန်သတင်းသမားတွေရဲ့ယုံကြည်မှာရန်ကုန်တိုင်းအစိုးရဘက်ကအခုလိုအမှုရုပ်သိမ်းခဲ့တာဖြစ်ပါတယ်။
သတင်းမီဒီယာကောင်စီနဲ့ညှိနှိုင်းဖို့အတွက်အခုလိုရုပ်သိမ်းခဲ့တာဖြစ်တယ်လို့တရားခွင်မှာတင်ပြခဲ့ကြောင်းအလဲပန်သတင်းတောက်တွေရဲ့ရှေ့နေအကျိုးဆောင်ဦးကြည်ညင်ကဆိုပါတယ်။ဒီအလဲပန်ကိစ္စကတော့သူတို့ညွန်ကြားမှုက၄လ၂၂ရက်မှာရောက်လာတယ်၂၂ရက်မှာရောက်လာပြီးတော့သူကရုပ်သိမ်းစာတစ်ခုတင်တယ်တင်တဲ့အစမှာဘာပါလဲဆိုတော့သတင်းမီဒီယာကောင်စီကိုတိုင်ကြားထားတဲ့အတွက်ကြောင့်မို့လို့
အဲ့ဒါကိုတင်တဲ့အခါမှာတရားသူကြီးကအဲ့ဒါကိုနေခြင်းပဲနေ့လယ်နှစ်နာရီမှာနေခြင်းပဲအမိန့်ချပြီးတော့ရိုးသိမ်းဝင်ပေးလိုက်တယ်ပေါ့နော
်အလဲပန်းကြာနေတင်းသမား၃ကိုနိုင်ငံတော်အကြီးညိုပြက်စီမှုပုံမှန်905ခါနဲ့တရားစွဲဆိုထားမှုကိုရုပ်သိမ်းရန်ဆောင်ရွက်သွားမယ်လို့မနေ့ကဝန်ကြီးချုပ်ကသတင်းမီဒီယာသမားအချို့နဲ့တွေ့ဆုံချိန်မှာပြောဆိုထားတာရှိပြီးသတင်းမီဒီယာကောင်စီနဲ့ဆက်လက်ညှိနှိုင်းလှုပ်ဆောင်သွားမယ်လို့လည်းဆိုထားပါတယ်ဒီပင်အလဲပန်းမီဒီယာဘက်ကဒီသတင်းမှရင်းမှုအတွက်ပြန်လည်ဖြေရှင်းဖို့လည်းပြောဆိုထားကဒီလိုမလှုပ်ဆောင်ပေးဘူးဆိုရင်တော့အမှုပြန်လည်လှုပ်ဆောင်သွားမယ်လို့လည်းဆိုထားပါတယ်ဒီလိုပြောဆိုထားတဲ့ပေါ်ကာယကံရှင်ဆောင်းပါရှင်တဦးဖြစ်တဲ့ကိုဖြိုးဝေရဲ့သဘောထားကိုမေးမြန်းတာမှာတော့သူက
ကျွန်တော်တို့စကြရတောင်းပန်မယ်ဆိုလို့ရှင်ဆောင်းတဲ့တော်ဝင်သွားတယ်လေကျွန်တော်တို့ခီတောင်းပန်မှာပေါ့ညှိမှာပေါ့
အလဲပန်းဂျာနယ်ကအောက်တိုဘာ၈ရက်နေ့ကပါလာခဲ့တဲ့အမျိုးရှုံးနေတဲ့73စီဆိုင်တွေပရေငွေချေးသူဘယ်သူမှမသိတဲ့ကြောင်းကားနဲ့လူအမီပေါက်ပြည်သူရှေရာဆောင်းမဟာတိုင်းဆိုးရအဖွဲ့ကိုပြည်သူတွေကယုံကြည်မှုပြက်စီပြီးအကြီးညိုပြက်စီတဲ့ဆိုတဲ့အချက်နဲ့အလဲပန်းမီဒီယာဂရုမှဆောင်းမရှင်ဖြိုးဝေအပါအဝင်အယ်ဒီတာချုပ်ကိုကျော်စောလင်းနဲ့တာဝန်ခံအယ်ဒီတာကိုနယီမင်းတို့ကိုတိုင်းဆိုးရအဖွဲ့ကိုစားအဆိုးရအဖွဲ့ယုံညွှန်ကြားရေးမှုဥအောင်ကျော်ခိုင်ကပုံမှန်905ခါနဲ့တရားစွဲဆိုခဲ့တာဖြစ်ပါတယ်။အမှုတိုင်ကြားခဲ့ပြီးတဲ့နောက်မှာတော့နိုင်ငံတော်သမ္မတရုံးဘက်ကစာနယ်ဇင်းကောင်စီနဲ့ညှိနှိုင်းလုပ်ဖို့ရန်ကုန်တိုင်းအစိုးရဘက်ကိုညွှန်ကြားခဲ့ရပါတယ်။ဒီလိုညွှန်ကြားချက်ထွက်ပေါ်ခဲ့ပြီးနောက်မှာတော့ပြီးခဲ့တဲ့ရုံးချိန်မှာ11သတင်းမီဒီယာသမားတွေကိုအမှတ်ခံပေးခဲ့တာဖြစ်ပြီးဒီကနေ့ရုံးချိန်မှာတော့အမှုကိုပိတ်သိမ်းပေးခဲ့တာဖြစ်ပါတယ်ရှင်။
VOA သတင်းတော့မမေခါသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။